မနက်ကမှစစ်တပ်ကအာဏာသိမ်းထားတာ6လကျော်လာတဲ့အထိအာဏာသိမ်းကောင်စီကိုရောရွေးကောက်ခံလွတ်တော်အမတ်တင်တဲ့ဧပြီလ16ရက်မှာဖွဲ့စည်းလိုက်တဲ့ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရကိုပါနိုင်ငံတကာကအစိုးရအဖြစ်အသိအမှတ်ပြုတာမရှိသေးဘူးလို့ SACM လို့ခေါ်တဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီကပြောပါတယ် NUG နဲ့စစ်ကောင်စီနှစ်ခုအကြားဘယ်သူကတရားဝင်အစိုးရဖြစ်တဲ့လဲဆိုတာနဲ့ပတ်သက်လို့ဒီမိုကရေစီစံနှုန်းတွေဥပဒေလမ်းကြောင်းအရတရားနည်းလမ်းမှန်ကန်မှုရှိမရှိဆိုတာတွေအပြင်ပြည်သူလူထုရဲ့သဘောဆန္ဒတွေကိုထည့်သွင်းစဉ်းစားခြင်းရှိမရှိဆိုတဲ့အချက်တွေနဲ့မှန်းရှင်ပြီး SACM အဖွဲ့ကပြုစုထားတဲ့သူတည်သနာစာရန်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။အစိုးရတရားကိုအတိအမှတ်ပြုဖို့အတွက်နိုင်ငံတစ်ခုချင်းစီကကိုယ်ပိုင်ဆုံးဖြတ်ချက်နဲ့လုပ်ပေးနိုင်နေမယ်လေ။ရေဘူအားဖြင့်အဲ့ဒီလိုတနိုင်ငံချင်းစီကဆုံးဖြတ်ပြီးလုပ်လို့မရှိကြဘူးလို့ဆိုပါတယ်။အခုနှစ်ဖေဖော်ဝါရီလတရနေ့မှာအာဏာသိမ်းမှုနဲ့ကြုံလိုက်ရတဲ့မြန်မာနိုင်ငံလိုအခြေအနေမျိုးမှာတော့ပြပတန်းပြည်တွေအနေနဲ့တစ်ဖက်မှာတန်းပြည်အာဏာကိုမတရားတဲ့နည်းနဲ့ရယူထားတဲ့အစုအဖွဲ့ကိုအတိအမှတ်မပြုမိဖို့ရှောင်ရှားနေတဲ့တစ်ချိန်တည်းမှာပဲတန်တမာဆက်ဆံရေးတွေထားလို့တဲ့ဆန္ဒရှိကြတဲ့အတွက်ဖြစ်တယ်လို့ SACM ကပြောပါတယ်။နိုင်ငံတကာကအစိုးရတရားကိုအတိအမှတ်ပြုဖို့စဉ်းစားကြတဲ့နေရာမှာတန်းပြည်ကိုထိန်းချုပ်ထားတဲ့အစုအဖွဲ့ဒီမိုကရေစီနိလအယတရားဝင်ခြင်းရှိမရှိဆိုတာနဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နိုင်ခြင်းရှိမရှိဆိုတဲ့အချက်၃ချက်ထည့်သွင်းစဉ်းစားကြရရှိတယ်လို့ဆိုပါတယ်ခင်ဗျာ။